2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကဂျိုးဘိုင်ဒန်ကိုရှုံးနိမ်ခဲ့တာကိုပြောင်းလဲနိုင်ရေးတရားမဝင်ကြံစီဆောင်ရွက်မှုကြိုးပမ်းမှုနောက်အာဏာတည်မြဲရေးအတွက်အကြမ်းဖက်ရေးအားပေးမှုတွေနဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကိုတရားရေးဌာနကရာဇဝတ်ကြောင်းအရာတရားစွဲဆိုရေးကိုအမေရိကန်လွှတ်တော်မှပြီးခဲ့တဲ့နှစ်ဇန်နဝါရီလ6ရက်နေ့စူပူအုံကြွားမှုကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ကော်မတီကတနင်္လာနေ့မှာအကြံပြုထောက်ခံလိုက်ပါတယ်
Ms. Cheney?
Aye.
Ms. Cheney? Aye. Ms. Lofgren?
Aye.
Ms. Lofgren? Aye.
Democrat Party ကခုနှစ်ဦးနဲ့ Trump ကိုမထောက်ခံတဲ့ Republican Party ကနှစ်ဦးတို့ပါဝင်တဲ့အောက်လွှတ်တော်ကော်မတီကသမ္မတဟောင်း Trump ကိုဆွဲချက်၄ခုနဲ့အမှုဖွင့်ဖို့အစိုးရရှေ့နေတွေကိုတညီတညွတ်တည်းတိုက်တွန်းလိုက်တာဟာဆိုရင် American သမိုင်းမှာပထမဆုံးဖြစ်ရလဲဖြစ်ပါတယ်2021ခုနှစ်ဇန်နဝါရီလမှာယာရူးတက်တန်းကုံနဲ့ထရမ့်ဟာစူပူအုံကြွအောင်လှုံ့ဆော်မှုဒါမှမဟုတ်လေအားပေးကူညီမှုဗိုင်ဒန်ရဲ့ရွေးကောက်ပွဲအနိုင်ရမှုကိုအတည်ပြုရေးလွှတ်တော်စည်းဝေးပွဲကိုနှောက်ယှက်ပြုမှုအမေရိကန်ပြည်ထောင်စုကိုလိန်ညာရေးပူးပေါင်းကြံစီမှုမဖုတ်မမှန်ကြီးညာချက်ထုတ်ပြန်ရေးပူးပေါင်းကြံစီမှုနဲ့ကော်မတီကဆွဆွဲခဲ့တာပါလွှတ်တော်ကော်မတီရဲ့ဆောင်ရွက်ချက်ဟာဆိုရင်တရားဥပဒေကြောင့်အရာတည်ရောက်မှုမရှိသလိုကော်မတီအနေနဲ့လည်းရာဇဝတ်ကြောင့်အရာတရားစွဲဆိုနိုင်ခြင်းမရှိပါဘူး။ဒါပေမဲ့လည်းအထူးစုံစမ်းစစ်ဆေးရေးဂျက်စမင်ကဆောင်ရွက်နေပြီဖြစ်တဲ့ထရန့်နဲ့တခြားသောပုဂ္ဂိုလ်တွေအပေါ်ရာဇဝတ်ကြောင့်အရာစုံစမ်းစစ်ဆေးရေးကိစ္စတွေအတွက်ကိုတော့အခုလွတ်တော်ကော်မတီရဲ့စမ်းစစ်ချက်ကတွန်းအားဖြစ်စေနိုင်ပါတယ်ခင်ဗျာ။